โอเคดร.ตั้นเนี่ยเจอเค้าအခုကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်မျိုးကွဲသစ် Omicron စကြီးစိုးလာပြီးတော့ဒီသရုတ်ထလိုင်းဖြစ်လာပြင်းထန်လာမှာကိုစိုးရိမ်နေကြတဲ့အချိန်မှာအဓိကဘာစမှားကြလဲဆရာကြီ
း Omicron ကတော့စတွေ့ရတော့ဒီတောင်အာဖရိကပေါ့နော်အဲတောင်အာဖရိကရဲ့အနေအထားကိုကြံကြည့်ရင်တော့နည်းနည်းလေးကောင်းတဲ့ဟာလေးတော့ကျွန်တော်မြင်ရပြီပေါ့နော်အဲဒီလိုပဲအခုဒီဥရောပမှာလည်း Omicron ကတောက်လျှောက်ပေါ့နော်တကယ်ကိုလှိုင်းကြီးကြီးနေတယ်ကိုရိုက်ခတ်သွားတာပေါ့နည်းနည်းဥရောပရဲ့အနေအထားကိုကြံကြည့်ရတယ်အခုကအဲ့လိုပြန်နေတာပေါ့နော်အဲ့တော့ဒီ Omicron ရဲ့သဘောကတော့ငြင်းငြင်းတက်ပြီးတော့ငြင်းငြင်းပြန်ကျသွားမဲ့သဘောတော့ဒါကျွန်တော်တို့တွေ့ကြပါပေါ့နော် US ကလည်းဒီလိုပဲပုတ်လို့တာပေါ့ဒါပေမဲ့ခက်တာဒီငြင်းငြင်းတက်ပြီးတော့ငြင်းငြင်းကျမဲ့အတိုင်းကိုကျွန်တော်ရင်ဆိုင်တဲ့အခါမှာလေတော်တော်ကြီးကိုအားတောင့်ဖို့လိုတာပေါ့နော်ဒီ Johns Hopkins ကထုတ်ပြန်တဲ့အထက်မှာပေါ့နော်ဒီ US က4ရက်2လနဲ့ထွက်ကြတာပေါ့နော်အဲ့မှာသူက 86.2% ဖြစ်တဲ့အထက်မှာတည်ဆုံးတဲ့ဘူး coding ကြီးသွားပြီပေါ့နော်အဲ့ကိုသိန်းပြည့်တဲ့အချိန်မှာပြန်ပြီးတော့ကြည့်တိုင်းရင်လည်းနောက်ဆုံး3သိန်းပေါ့နော်ဒီ7သိန်းကနေ9သိန်းဖြစ်တဲ့3သိန်းတည်သွားတဲ့အမှန်ကဒီဇင်ဘာ15ရက်ကနေပြီးတော့အခုဒီဖေဖော်ဝါရီလ4ရက်အတွင်းပေါ့နော်ပြီးတော့ဒီပြီးခဲ့တဲ့28ရက်အတွင်းပေါ့နော်၄ဘက်အတွင်းမှာပဲဒီ US မှာတည်ရတာအားလုံးပေါင်း6500ရှိရပေါ့နော်အဲပြီးရခါကျတော့အဲ့ဒီ28ရက်အတွင်းမှာပဲဖြစ်ပေါ်တဲ့ case ကအားလုံးပေါင်း18သိန်းရှိရပေါ့နော်အဲ့တော့ဒီ US ကဒီ Omicronဖြစ်ပေါ်တဲ့ဒီဆိုင်းကိုကြည့်လိုက်ရင်ဒါတော်တော်ကြီးကိုပြင်းထန်တယ်ဆိုတာကျွန်တော်တို့သိနေပါတော့နော်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအဓိကက Omicron က Delta လောက်မပြင်းပေမဲ့ဒီကူးစက်မှုမြန်လွန်းတဲ့အတွက်ဒီအများကြီးကိုကူးကုန်ပြီးတော့နောက်ကနေဒီသေဆုံးနှုတ်တွေလိုက်လာများသွားတဲ့သဘောလားဆရာကြီ
းအာဒါပေါ့ဆရာကြီးကျွန်တော်ဒီအချက်ကို stress လုပ်ပြီးတော့ခုနကင်းကင်းနိုင်အောင်ကျွန်တော်ပြောနေတာပါနော်တင်စားပြီးပြောရရင်တော့ Delta ရဲ့သဘောက၄စင်နမောင်းနဲ့တူသူကဒီတိုက်တဲ့နေရာမှာအကုန်လုံးချိုးပဲ့ပျက်စီးသွားတာပေါ့နော်လည်းမဲ့တော့သူသွားတဲ့ဒိုင်းကျောင်းတစ်လျှောက်ကိုပဲဖြတ်ပြီးသွားတဲ့အခါကျတော့သူ့ရဲ့ပျက်စီးမှုကိုမြင်ပါနေတယ်။ဒီသူ့ရဲ့ဒီအဓိကတိုက်ခံရတဲ့ area မှာသူကအများကြီးပျက်စီးသွားတာ။လည်းမဲ့ကျွန်တော်ကတစ်ဖက်ကဒီ hurricane လိုဟာမျိုးတိုက်တဲ့အခါကျတော့ဒါကျွန်တော်တို့လည်းနာကင်မုန်တိုင်းတိုက်ပြီးတော့ပေါ့နော်။သူအများကြီး area အများကြီးလူတွေအများကြီးကိုပျက်စီးသွားတဲ့အခါကျတော့ခုနလေးစင်နယ်မောင်းတော့ပြင်းထန်မှုမရှိဘူးဆိုပေမဲ့သူ့ရဲ့ဒီတိုက်သွားတဲ့ area များတဲ့အခါကျတော့အဲ့ဒီ area မှာရှိတဲ့တကယ်ကင်းကင်းနဲ့အရာပြောရင်ကျွန်တော်တို့တရာဂိုင်းတို့နှစ်ရာဂိုင်းတို့တက်တာလေလို့ပြောရင်ပြောမယ်ပေါ့နော် Delta တဲ့ဆိုင်အဲရာဂိုင်းတို့အားဖြင့်ကျွန်တော်ကနည်းတယ်လို့ပြောရင်ပြောမယ်ဒါပေမဲ့တကယ်ကူးစက်ဖြစ်ပေါ်တဲ့လူများလာတဲ့အခါကျတော့ခုနပြောတဲ့ဒီတကယ် real number ပေါ့ absolute number ခေါ်တာပေါ့နော်အဲဒီ data တက်လာတာကိုသိနိုင်တယ်ပေါ့နော်အဲဥပမာဆိုရင် Delta နဲ့နှိုင်းရှင်ထားတဲ့ဒီ study တွေလည်းအများကြီးရှိပါတယ်နော်အဲတော့ Omicron နဲ့ပတ်သက်ပြီးတော့ပေါ့နော်နောက်ဆုံးတွေ့ထိထားတဲ့ထက်ဆန်းမှဆိုရင်ဒီသေုံတက်ရတဲ့နှုန်းကဒေါ်တာမှာဆိုရင်လူတစ်ထောင်ဖြစ်ရင်88ယောက်သေုံတက်ရတဲ့နှုန်းရှိတယ်။ Omicron မှာကျတော့သေုံတက်ရတဲ့နှုန်းက28ယောက်ရှိတယ်လူတစ်ထောင်မှာပေါ့နော်။ဒါပေမဲ့ဖြစ်ပွားတဲ့လူကတိမ့်တဲ့တန်းငယ်ချီဖြစ်လာရင်ခုန28ယောက်ပဲရှိတယ်ဆိုရင်လည်းဒေတာနဲ့ဆိုင်3000လောက်တက်တာလေဆိုပြီးတကယ်တမ်းကျတော့ဒီသေုံတွေကိုလိမ့်ဝင်လာတဲ့နှုန်းကလည်းမသေးဘူးပေါ့နော်။ဒါလည်း CDC ကကျရီလုတ်ထားတဲ့အပိုင်းရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသေဆုံးမှုတွေမများဖို့အတွက်ဘယ်လိုကာကွယ်မလဲဆရာ
ရီထားပြီးတော့ကျွန်တော်ကကာကွယ်ရမယ်အဲ့တော့ကိုကစပြီးကာကွယ်လိုက်ခြင်းအားဖြင့်ခုနကကျွန်တော်တို့ဒီဆေးုံတက်ရတဲ့နှုန်းဆိုတဲ့ရန်တိတာရပေါ့နော်ကျွန်တော်တို့ဒီသတိတစ်ခုမှလည်းပြောထားတယ်ဒီအသက်50အထက်မှာဆိုရင်ဆေးုံတက်ရနှုန်းကတော့ပိုပြီးတော့များတယ်ပေါ့နော်တိတတာအဲ့တော့ကိုအိမ်မှာလည်းအသက်ကြီးရ50အသက်ကြီးရလည်းရှိမယ်ဒီသေဆုံးနှုန်းကြီးတူပေါ့နော်ဒီအခန့်ရှိရလည်းရှိမယ်နောက်သေးထိုးရတာကြာပြီ။ဘူးဆာမထိုးရတာနဲ့ဆိုဝေးပြီးတော့ဒီ delivery level ကျနေတယ်လည်းရှင်းရှိမယ်နော်။ရောင်းမျိုးမျိုးကြောင့်ကိုကန်ကကျတဲ့လူတွေရှိမယ်။သူတို့ပြူယောဂဘူးတည်ယူမိဘူးဖြစ်တော့သူတို့တွေကမြင်းမြင်းထန်ထန်ဖြစ်လာနိုင်တယ်ထင်မှာပါတယ်ပေါ့နော်။ Omicron ကတော့ဒီရော့တာသွားတယ်လို့ဆိုပြီးမဲ့ဒီအဆုတ်ကိုထိခိုက်တဲ့လက္ခဏာတွေကတော့ပြင်းထန်တဲ့လူတွေမှာတော့တွေ့ရလို့မျိုးပေါ့နော်။အများအားဖြင့်အသက်ရှူတာကြောင့်အပေါ်ပိုင်းနဲ့ပြီးရသွားပြေထိုးပြီးရတဲ့လူတွေကိုကန်ကကောင်းတဲ့လူတွေကတော့ပြီးသွားတာပေါ့နော်။ဒါပေမဲ့အဆုတ်ထဲကိုတကယ်ဝင်ပြီဆိုရင် Delta လိုပဲပေါ့နော်။ Corona virus ကပြီးသားအစ်စ်ကဟာလေပေါ်လာမျိုးရှိရပေါ့နော်။အဲ့တော့ကျွန်တော်အားလုံးကဝိုင်းဝန်းပြီးတော့ဒီချိန်လေးမှာပေါ့နော်။ဟိုပြည်နေရကျွန်တော်တို့ကလည်းတော့ထိတဲ့နေရာအောင်လည်းမသိပေါ့နော်။ဒီ Omicron ကလည်းသူ့ရဲ့လူခွဲရတဲ့ထပ်ထွက်လာပြီလေ BA.2 ဆိုတာ။အဲ့ဒါလည်းနိုင်ငံပေါင်း58နိုင်ငံလုံးရောက်ပြီလို့သိရတယ်။အဲ့အများကြီးကူးခံလိုက်ရင်လူခွဲထက်ထွက်လာကြအောင်လည်းရှိတယ်။အဲ့တော့ကျွန်တော်တို့အားလုံးကဒီတရားအတိတရားနဲ့ကာကွယ်ဖို့ဒီကတော့ဒီ Omicron ကဒီအရှင်ဟုန်နဲ့ကူးစက်တဲ့အခါမှာဒီကူးစက်မှုနှုန်းကိုကျွန်တော်ကရှော့ချနိုင်လို့လေ။ Omicron ဝင်မရောက်လာဘူးတော့ရှားလို့မရဘူး။ဒါဒီရေူတားလို့မရဘူးဆိုတော့ကျွန်တော်မြန်မာစကားကိုသိလို့ပဲပေါ့နော်။အဲ့ရေစီးလာတဲ့ဟာတော့ကျွန်တော်တားလို့မရဘူး။ဒါပေမဲ့ဒီရေစီးလာကြောင်ထိခိုက်မဲ့ဟာပေါ့နော်။ရေစီးနှုန်းကျသွားအောင်ဒီဟာတော့ကျွန်တော်အတတ်နိုင်ဆုံးဝိုင်းဝန်းပြီးတော့အားလုံးကိုယ်စီဒီတရားနဲ့ပေါ့နော်။ ကတိတရားနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာတော့အခုလက်ရှိကာကွယ်ထိန်းချုပ်မှုကတော့ဒီအပြည့်ထိန်းချုပ်တဲ့သဘောပေါ့နော်ဒီ containment strategy အပြည့်ထိန်းချုပ်တဲ့ဒီဟာလို့အခုအနေထားကိုပြောရမှာပေါ့ဆရာနော
်အဓိကတော့ containment လို့ပဲပြောအောင်ပေါ့ဆရာဟို step by step တော့သွားရတာပေါ့အရင်ဆုံးကတော့ကျွန်တော်က contain လုပ်ရတာပေါ့နော် contain လုပ်လို့မရတဲ့အဆင့်ဆိုရင် mitigate လုပ်ရတာပေါ့အဲ့တော့အရင်ဆုံးဒီ Omicron ရဲ့အခုလမ်းကြောင်းကကျွန်တော်ဒီတမူးကလေးပဲမှာဆိုရင်ဒါ28ရဲ့မတိုင်ခင်တည်းကဒီပိုးကကူးစက်မှုရှိနေပြီပေါ့နော်ဒါပေမဲ့အဲ့ဒီကနေဝင်လာမယ်ဆိုဒီဘက်မင်္ဂလာလုံးမှာညာဝင်လာတယ်ဆိုပေမဲ့တစ်ခါကကျွန်တော်တို့ကဒီ COVID နဲ့ပတ်သက်တဲ့အခြေခံစီမင်းစည်းကမ်းတွေကအားလုံးကိုယ်စီလိုက်လာမယ်ဆိုရင်တော့သူကအရှိန်ရှိသလောက်ပြန့်လို့မရပါဘူးနော်ကျွန်တော်တို့ဒီ4 wave တော်မျိုးဖြစ်လာမယ်ဆိုရင်လည်းသိပြင်းပြင်းထန်ထန်မဖြစ်သေးနဲ့ဒါတော့ကြိုးစားပြီးတော့မှဖြစ်ပါတယ်အဲ့တော့ဒီ covid ပေါ်အားလုံးနဲ့တည်နေပြီဆက်ရှူတိုင်းတိုင်းထွက်တယ်လူစုစုရေရုံရှိရင်တောင်းနေတောင်းနေနေကက်ကက်နေရင်ကူးဆက်တယ်လေဝင်တွေထွက်မကောင်းရင်ကူးဆက်တယ်အဲ့တော့ဒါတွေကပြင်းပြင်းထန်ထန်ဖြစ်လာခြင်းမဖြစ်လာခြင်းကျွန်တော်တို့အားလုံးရဲ့ကျမကြီးအတိတရားတတိတရားနဲ့လိုက်နာဖို့ပဲမူတည်ရဲ့အချိန်ကစီးမစီးကမက်စက်ကင်ကျင်းကိုတော်တော်ကြည့်ရောက်နေခင်ဗျမက်ကတော့တော်တော်ကြီးကိုတည်ထားပြီးတက်တဲ့အရာဖြစ်ပါတော့ကာဝေးစည်းအလှည့်ကြကျင်းမကွယ်ထိုးနိုင်တာလို့လေတချို့နေရာတွေမှာ18နှစ်အထက်ဆိုတာနဲ့အောင်ထိုးပေးနေပြီပေါ့နော်ဘူစာဆိုလည်း65နှစ်အထက်တွေချို့နေရာတွေထိုးပေးနေပြီကိုယ်ရက်ွက်အုပ်ချုပ်ရေးမူရင်းရုံးတွေကိုစုံစမ်းပြီးတဲ့အခါကျတော့ထိုးနိုင်တာလို့လေပေါ့နော်တော့ပိုးတွေ့တာနဲ့ကျွန်တော်တို့တန်လျာရှိတာနဲ့ကျမကြီးထဏောင်းဆက်တယ်လို့ဒီကီးပေါ့ဒီက3ချက်ပေါ့ဒီ3ချက်ကိုညီတိုင်းညီတိုင်းကခေါင်းထဲမှာအများကြီးရှိပြီးတော့ထိရောက်လိုက်နာလိုက်ရင်ဒါကျွန်တော်တို့ပေါ်ပဲမူတည်ရဲ့ခုနလူရလိုင်းကျင်းကျင်းနဲ့ဖြစ်မှာမဖြစ်ဘူးလားဆိုတာဒါကျွန်တော်တို့အားလုံးဘိုင်းဝန်းလိုက်နိုင်ဒီကိစ္စကြောက်လွားနိုင်မှာဖြစ်ပါတယ်ကျင်းကျင်းထန်ထန်တိတ်မဖြစ်နိုင်တဲ့နေ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ